နိုင်ငံတနိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကစစ်ပေးဆောင်စခန်းတွေရဲ့အခက်အခဲကိုအတက်နိုင်ဆုံးဖြစ်စည်းပေးသွားမယ်လို့ကတိပြုပြောဆိုလိုက်ပါတယ်။ထောင်ဆန်းစုကြည်ကကချင်ပြည်နယ်တွင်စစ်ပေးဆောင်စခန်းကဒေသခံလူထုနဲ့တွေ့ဆုံစဉ်ဒေသခံတွေရဲ့တောင်းဆိုချက်အပေါ်မှာမူတည်ပြီးပြောဆိုသွားတာပါ။အပြည့်အစုံကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ကတင်ပြထားပါတယ်ရှင်။
နိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်ထောင်ဆန်းစုကြည်ဟာကချင်လူထုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေနဲ့မြကြီးနားမြို့မှာတွေ့ဆုံတယ်လို့ဝိုင်းမော်မြို့နယ်အတွင်းကစစ်ဆောင်စခန်းတွေကိုလည်းတွားရောက်တာပါ NLD အစိုးရအနေနဲ့စစ်ဆောင်စခန်းတွေရဲ့အခက်အခဲကိုအတက်နိုင်ဆုံးဖြည့်ရှင်းပေးသွားမယ်လို့ထောင်ဆန်းစုကြည်ကကတိပြုပြောဆိုလိုက်ပါတယ
်စစ်ဆောင်စခန်းရဲ့ဒီလိုရဲ့လိုအပ်ချက်တွေကိုဆက်နိုင်ဆုံးဖြည့်ပေးမယ်အဲ့လိုဖြစ်ရတဲ့နေရာမှာအနာဂတ်ကိုကြည့်ပြီးတော့ဖြစ်ပြီးပါတယ်။ဒါတော့ဘယ်လိုပဲကြောက်တော့ပုံမှာစားရဲ့ဒီအချက်ကလည်းစားရဲ့အင်းမဲ့ကလည်းစစ်ဆောင်စုစခန်းလေးကိုရှောင်းလာလို့မစွဲစားမရှောင်းလာလို့ရောက်လာကြပြီ။ရောက်လာတဲ့ပြည်သူတွေကမိမိရဲ့ရကြောင်ပြန်သွားတဲ့အခါမှာဘာပဲဖြစ်တော့ဒီစစ်ဆောင်ခန်းထဲမှာစခန်းထဲမှာဘာနဲ့ဆောင်းနေလို့နေရတဲ့အတွက်အကျိုးများတချို့တော့ရခဲ့တယ်ဆိုတော့သူကဖြစ်စေပါတယ်။အရေးချင်းတချို့ပညာတချို့စက်ရည်စက်ခါကပ်ချုပ်အဲ့ဒီကတည်းကအကျိုးများရှိခဲ့တယ်ဆိုတော့ဒါတို့ကိုကြည့်ပါ
ဝိုင်းမော်မြို့နယ်မိုင်းနာနှစ်ချင်းစစ်ဆောင်စခန်းမှာစခန်းတွေလူတို့နဲ့တွေ့ဆုံခြင်းအတွင်းဒေါံဆန်းစုကြည်ကအဲ့ဒီလိုပြောသွားတာပါအဲ့ဒီတွေ့ဆုံပွဲကိုတက်ရောက်တဲ့စစ်ဆောင်ဒုက္ခသည်တဦးကလည်းဒုက္ခသည်တွေရဲ့ဆန္ဒတွေကိုထင်ရှားတဲ့လူလားချက်တွေကိုအခုလိုပြောသွားပါတယ်ဒီ
လိုတိုင်းရင်းသားအဖြစ်ချင်းအဲဆုံးဖြတ်ခြင်းကိုအများဆုံးရက်ကန်ပေးပါဒီလိုတိုင်းရင်းသားအဖြစ်ချင်းဒေရင်သုံးဒီတိုက်ဖြတ်ခြင်းမှုကြောင့်ပြည်သူများရဲ့ဖြစ်စီဆုံးဖြတ်မှုတွေကိုလည်းအများဆုံးတားဆီးပေးပါပြည်နှောက်ဆက်တဲ့နောက်ပိုင်းတိုးထက်ထားတဲ့နှစ်ဖက်ခြေတန်းတပ်စခါအားလုံးကိုရုပ်သိမ်းပြပါရရွာဒေသပတ်ဝန်းကျင်မှာမြေမြို့မိုင်းအပါအဝင်အနေနဲ့ပြုနိုင်သောအရာအားလုံးကိုရှင်းပေးပါအကြမ်းမျိုးမျိုးကြောင့်နောက်ပိုင်းမှာတိုးလာသော IDP များကိုအတိအမှတ်ပြုရှင်းသင်ပေးပါ
အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ပြည်တွင်းငြိမ်းချမ်းရေးမရှိတာကြောင့်အခုလိုမျိုးစစ်ပေးဆောင်စခန်းတွေရှိနေတာဖြစ်တယ်လို့ပြောဆိုသလိုငြိမ်းချမ်းရေးရဖို့ဦးစားပေးလုပ်တဲ့အကြောင်းကိုလည်းထောက်ပြပေါ်ပါတယ်။လက်ရှိအစိုးရအနေနဲ့အနာဂတ်မှာစစ်ဆောင်စခန်းတွေမရှိအောင်အတွက်လှုံ့ဆော်သွားမယ်လို့လည်းတော်ဆန်းစုကြည်ကပြောပါတယ
်။လက်ရှိ IDP စခန်းတွေစစ်ပေးဆောင်စခန်းတွေရဲ့မရှိတဲ့ပြည်သူစီသားများရဲ့ဘဝတွေကိုသက်သာစေတာ။ဒါပေမဲ့ဒါကရေးလို့ပဲရေးရှိရတော့ဒီလိုစခန်းတွေမရှိအောင်လို့ပြောလို့ရမှာဖြစ်ပါတယ်။အဲ့မရှိအောင်လို့လိုရမှာကစာရွာနံပါတ်၁ညဉ့်ရက်ရောက်တော့ဒီပါစုဒီနေ့ဒီနောက်လာတာလည်းအကြောင်းတစ်ခုရှိပါတယ်ဒါနဲ့အခုဆိုရင်လည်းတစ်ခုလည်းဖြစ်သွားပါတယ်တစ်ခုကတော့ညဉ့်ရက်ရဲ့အခါပြောဖို့တစ်ခုကတော့ကျမတို့ IDP စခန်းကပြည်သူတွေကိုတွေ့ဖို့ IDP နဲ့ညဉ့်ရက်နဲ့ IDP ဆိုဖိတ်ကြားလို့ရတယ်ပြန်တော့ဟုတ်ပါဘူးညဉ့်ရက်ရဲ့မရှိလို့ IDP တွေရှိတာ
စစ်ဆောင်စခန်းတွေမှာရှိတဲ့အရွေးရောက်ပြီးတဲ့ကလေးသူငယ်တိုင်းကျောင်းနေနိုင်မှုနဲ့ကျန်းမာရေးကဏ္ဍတွေကိုလည်းပြည်내အစိုးရပညာရေးဝန်ကြီးဌာနနဲ့လူမှုဝန်ထမ်းဝန်ကြီးဌာနတို့ပူးပေါင်းပြီးတော့လှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ်။ဒါ့အပြင်အလုပ်ကိုင်းအခွင့်အလမ်းတချို့ကိုအစိုးရအနေနဲ့ဖန်တီးပေးသွားမယ်လို့လည်းပြောပါတယ်။ဒေါံဆန်းစုကြည်ဟာကချင်ပြည်နယ်တွင်းကစစ်ဆောင်စခန်းတွေကိုအခုလိုမျိုးတွားရောက်တာဒါဟာပထမဆုံးအကြိမ်လေးဖြစ်ပါရဲ့ခင်ဗျာ။